မကွေးတိုင်းဒေသတွင်းကတောင်လယ်သမားသမဂ္ဂအဖွဲ့အစည်းတွေမြေသိမ်းစီကန်ထားရတဲ့တောင်လယ်သမားတွေပါဝင်တဲ့တောင်လယ်သမားတွေ့ဆုံညှိနှိုင်းပွဲကိုဩဂုတ်လ28ရက်28ရက်နေ့တွေမှာပြုလုပ်ခဲ့ပါတယ်တပ်သိမ်းမြေတွေနဲ့ပတ်သက်လို့တောင်သူတွေရဲ့လက်ဝဲကိုပြန်ပေးဖို့ရှိနေတယ်လို့ဦးဆောင်ကျင်းပသူကပွဲပြီးမှသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ
်ဒီဖိုတိုင်ကျင်းပခြင်းအပြင်ရခိုင်နှုန်း90လောက်တောင်လယ်သမားတွေရဲ့ဆန္ဒပြည့်ဝလာမယ်လို့ကျွန်တော်ကတော့ယုံကြည်ပါတယ်ဒါကကျွန်တော်ရဲ့သဘောဆန္ဒတစ်ခုတည်းနဲ့ပြောတာမဟုတ်ပါဘူးကျွန်တော်ဝန်ကြီးချုပ်နဲ့အပြင်မှာအလို့သဘောဆွေးနွေးတဲ့အခါမှာဒီရန်ရတက်ကနေကျွန်တော်တို့90ရာခိုင်နှုန်းတော့ပြန်ပေးမယ်လို့ဝန်ကြီးချုပ်ကပြောလိုက်ပါတယ်။နောက်ဖွင့်ပြီးပါစိုက်သိပ်ပန်သိမ်းမြေတွေကိုပြန်ပေးတော့ပါဖြစ်ပါတယ်။အဲ့ဒီစကားတွေအရကျွန်တော်တို့အခုဖိုတန်အပြိပါနောက်2016ခုနှစ်အတွင်းမှာပဲတောင်သူတွေမားများရဲ့တင်းစီကံမြေရပြဿနာဟာကျွန်တော်တို့80ရာခိုင်နှုန်း90ရာခိုင်နှုန်းတော့ပြည်လည်မယ်လို့ယူဆပါတယ်။တင်းစီကံမြေရကိုဖြည့်ရှင်းမဲ့ကော်မတီထဲမှာပါတဲ့လဘခနဲ့နာမခဘုံမူကြီးနှစ်ဦးကိုလိပ်စာစုံစမ်းလို့မရတဲ့အတွက်ကျွန်တော်အမြန်ချော့ဖို့ကနေပဲဖိတ်ခဲ့ရပါတယ်။အဲ့ဒါကြောင့်တက်မတော်ခေါင်းဆောင်နှစ်ဦးကတော့မတက်ရောက်နိုင်တာဒီပွဲရဲ့အကြီးမားဆုံးအားနည်းချက်လို့ပြောလို့ရပါတယ်။
တက်ရောက်လာတဲ့ခရိုင်မြို့နယ်တောင်လယ်သမားသမဂ္ဂအဖွဲ့ဝင်တွေကသိသိကံရာမြေတွေတဲ့နှစ်နာဆုံးရှုံးရတာတွေကိုပြောပြခဲ့တဲ့အပြင်ပုံစံကွန်ထုတ်ပေးရမှာသတင်းအချက်အလက်တွေခိုင်မာစွာမစစ်ဆေးခဲ့လို့တကယ်ရရမဲ့တောင်လယ်သမားတွေပုံစံကွန်မရခဲ့တာတွေရှိနေတယ်လို့ RFA ရဲ့မင်းမြန်းနာကိုဖြေကြားခဲ့ပါတယ
်အဲမြို့နယ်ကနေပြီးတော့မှလက်မထိုးပေးတယ်လက်မထိုးပြီးတော့မှခရိုင်စင်းစစ်တယ်ကဘလူးမှဘာမှမစစ်သေးဘူးလက်မထိုးထိုးရင်းတော့ဘိုးရောက်သွားတယ်ဘိုးရောက်ပြီးတော့ပုံစံခွင်တန့်ချလာတယ်အဲ့ပုံစံခွင်ကတကယ်တမ်းဟိုအသိခံရတဲ့တပူကြတောင်သူရသလားမရသလားဆိုတာမသိကြဘူးအဲ့ပုံစံခွင်ကတကယ်တမ်းခွင်တာပေါ့တခြားပေါ့နော်အသိမခံရတဲ့လူတက်နဲ့အကျိုးတူလုပ်ခဲ့တဲ့သူတက်တင်နဲ့ရင်းနေတဲ့ကျွန်တော်တို့ဒီခရိုနီတွေအဲ့ဒီခရိုနီတွေကပုံစံခွင်ပေါက်နေတယ
်မြေစီရင်ဌာနရဲ့အားနည်းမှုကြောင့်ဖြစ်ပါတယ်ကောင်းဒေတာမှာဆိုရင်ပုံစံခွန်ကိုမြေတခွက်ထဲနဲ့နှစ်ခွက်ထုတ်ထားတာနှစ်ခုထုတ်ထားတာရှိတယ်သုံးခုတောင်ထုတ်ထားတာရှိနေပါတယ်အဲ့လိုအားနည်းချက်တွေရှိနေတဲ့အတွက်ခုပုံစံခွန်ထပ်မထုတ်ပေးရတာဖြစ်တယ်လို့ကျွန်တော်သတင်းရပါတယ
်တိုင်းဒေသကြီးဝန်ကြီးချုပ်ကပြောကြရမှာတိုင်းဒေသကြီးဆိုရဖွဲ့အနေနဲ့တောင်လယ်သမားတွေရဲ့ပြဿနာကိုစူးစမ်းဖြေရှင်းဆောင်ရွက်ပေးနေပေမဲ့မူလဖြစ်စဉ်တွေရတောင်လယ်သမားတွေပြန်လည်ရရှိတာဟာကွာခြားနိုင်တယ်လို့အားလုံးရာနှုန်းပြည့်ဖြေရှင်းပေးနိုင်လိမ့်မယ်မဟုတ်ဘူးလို့ပြောကြားခဲ့ပါတယ်
နေနေမြလည်းပဲကျွန်တော်တို့အပြန်ရအောင်ဆောင်ရွက်ပေးနေကြပါလေခုနလည်းကျွန်တော်ပြောတဲ့ထဲမှာပါတယ်တော့ဒီမှာရန်တရားတက်ကဆိုလို့ရှိရင်အမီပေါက်တာကဧက200အမီမပေါက်တာကဧက300ဧက500ဆွလုံးမယ်ဆိုပြီးတော့စီစစ်နေတယ်ပြန်ပေးပြစ်ဖို့ကတော့90ရာခိုင်နှုန်းလောက်သေးကြတယ်လို့သိရတယ်ကိုဒီအစည်းအဝေးတက်လာတဲ့ထဲမှာလည်းပဲဒီတတော်ဦးစီးဌာနကပါတယ်နောက်တစ်ခါတိုင်းကဒီလေယာဉ်မြေစီမံခန့်ခွဲတဲ့မြေစီဦးစီးဌာနတွေးဒီဥက္ကဋ္ဌဟိုတိုင်းဦးစီးတွေပါတယ်အဲ့တော့ဒီပုဂ္ဂိုလ်တွေနဲ့ကိုအသိစီကလေသမားတွေနဲ့ညင်ညင်နဲ့တိုင်းနဲ့မြေမင်းနဲ့မကူတဲ့အစိုးရကြီးနဲ့တိုင်မင်းနီးတော့ပြီးဆောင်ရမယ်ဆိုလို့ရှိရင်တိုးတဲ့ဆရာပဲရှိတယ်။အရင်နဲ့အမြတ်ပဲရှိတယ်။အရှုံးတော့မရှိလိုက်ဘူးလို့ကျွန်တော်အမေဒါပဲပြောချင်ပါလား
။ဒီဘွဲကိုမကွေးတိုင်းဒေသကြီးဝင်းကျုပ်ဦးဆောင်တဲ့အစိုးရဝင်းကြီးတွေတိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်တွေသက်ဆိုင်ရာတက်တော်စိုက်ပျိုးရေးမြေစင်းအထွေထွေအုပ်ချုပ်ရေးစတဲ့ဦးဆောင်အရာရှိတွေပါတက်ရောက်ခဲ့တာမို့မကွေးတိုင်းတောင်လယ်သမားတွေတွေ့ဆုံညီနိုင်ပွဲရဲ့လက်အဖြစ်ဟာတောင်လယ်သမားတွေရဲ့တွေ့ကြုံခံစားနေရတဲ့အခက်အခဲတွေကိုဖြေရှင်းပေးနိုင်လိမ့်မယ်လို့တက်ရောက်လာသူတွေကမျှော်လင့်နေကြပါတယ်ခင်ဗျာ။